ယောဂီအပေါင်းတော်ကောင်းများပဋိစ္စသမုပ္ပါဒရားနာကြရမယ်ဒီနေ့1380ပြည့်နှစ်နောက်တစ်ခုလာစား14ရက်နေ့ခရစ်တက္ကရာ2009ခုနှစ်ဧပြီလ10ရက်နေ့ဗုဒ္ဓဟူးနေ့မှာရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်တမန်ဝင်ကျက်ကလော့စီရီတော်မြတ်ကြီးအနီးရှိကျက်ကလော့ပရိယတ်တိစာသင်တဲ့မဂ္ဂဝိပဿနာဓမ္မရိပ်သာမှကျင်းပပြုလုပ်အပ်တဲ့53ကျင်းမြောက်သင်္ကြန်တွင်အဋ္ဌိထံတရားစခန်းပွဲမှာယောဂီများကိုပရိစ္ဆသမုပ္ပါဒ်တရားများဟောကြားပေးမှာဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒ်တရားတော်များမဟောကြားကြမီမနာကြားကြမီမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအားနမောတတ္တသုံးခြင်းရွတ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတ္တဘုရားအစရှိသောလင်္ကာများကိုရွတ်ဆိုပြီးတော့လည်းပဲမဟုတ်ဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်လိုက်ကြရအောင်ဘုလားလည်းဖြာသစ္စာနဲ့ခုသိရုအဝါသိရုမင်္ဂလာ12ပါးတရားဟောပြနေသောမအစနေရမူလားဝေသောဘာနေကာလာတော်ဖြာသိရုမင်္ဂလာသိစေအပ်၏သံဃာမအကြောင်းဒီအဝိဇ္ဇာနှင့်ကနာယေကံဥပါဒံကံကြောင့်ယုံနံပေါ်တိသေမမျိုးမျိုးမခင်တိအမြင်မပြတ်ဆက်ဆံလွယ်ကျမှတ်သိစေရသည်တန္တရာမလူเจ้าလီတဲ့လင်္ကာလေးကဒီလိုဆိုပါတယ်အဲ့တော့ဒီလင်္ကာကလေးကိုကြက်ထားယုံနဲ့ပြီးမလားဆိုတော့လင်္ကာလေးကြက်ထားယုံနဲ့တော့မပြီးနိုင်ဘူးနော်သိစေရသည်ဟောဒီပရိစ္ဆသမုပ္ပါဒ်တရားတော်တွေကိုပိုင်ပိုင်နဲ့နားလည်သိထားဖို့လည်းလိုအပ်ပါတယ်အဲ့တော့ကြက်လဲကြက်ထားရမယ်သိအောင်လဲစူးစမ်းထားရမယ်အဲ့ဒါမှတန်ត្រာမလူချင်းရဲ့အကျင့်ကောင်းအကျင့်မှန်ဖြစ်ပါတယ်လို့လင်္ကာကလေးကဒီလိုပြောထားပါတယ်ပဋိစ္စသမုပ္ပါဒ်တရားကိုစတင်ပြီးတော့လေးလာကြည့်ကြရအောင်စဝိုင်းစာရုပ်ကိုကြည့်လိုက်မယ်ဆိုရင်နံပါတ်1ဘက်မှာအဝိဇ္ဇာတရားနဲ့သင်္ခါရတရားတွေ့ပါလိမ့်မယ်တရားနှစ်ပါဘယ်တော့ကဖြစ်ခဲ့တာလဲလို့မေးရင်လွန်လည်ပြီးတော့အတိတ်ကာလတုန်းကဖြစ်ခဲ့တာပါအကြောင်းတရားလားအကျိုးတရားလားမေးရင်အကြောင်းတရားဖြစ်ပါတယ်အဲ့ဒီအကြောင်းတရားကိုသစ္စာအနေနဲ့ ပါသစ္စာလို့သတ်မှတ်ထားတော့သမုဒိယသစ္စာလို့ဒီလိုသတ်မှတ်ထားပါအဝိဇ္ဇာနဲ့သင်္ခါရသည်အတိတ်အကြောင်းသမုဒိယသစ္စာဖြစ်ပါတယ်အဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမုဒိယသစ္စာအင်္ဂါနှစ်ခုလို့ဒီလိုမှတ်ရမယ်ပါတယ်လေအဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမုဒိယသစ္စာ အင်္ဂါနှစ်ခုဟုတ်ရလားသင်္ခါရကတော့ပရိစ္ဆာသမုပ္ပါဒ်တပါးခြင်းတပါးခြင်းဆိုတဲ့အစိတ်ပိုင်းလေးတွေကိုပြောတာပါပရိစ္ဆာသမုပ္ပါဒ်စဝဉ္ကြီးဖြစ်လာဖို့အတွက်အင်္ဂါစိတ်ပိုင်းလေးတွေဆက်နှစ်ခုရှိတယ်အဲဒီဆက်နှစ်ခုကိုခွဲလိုက်တဲ့အခါကျတော့နံပါတ်၄ပိုင်းကနှစ်ပါးဘယ်လိုလဲဘယ်လိုပါလိမ့်အဝိဇ္ဇာနဲ့ ခေတ္တမင်းဖြစ်ဆက်သွားလိုက်ကြရအောင်နံပါတ်၄ပိုင်းနံပါတ်၄ခွဲကတရားဘယ်နှပါးပါလိမ့်ဘယ်တရားတွေတော့ပြိဿုပန်တော့မှယခုဖြစ်စေ ပြစ္ဆုတ်ပံလို့ဒီလိုပြောထားပါတယ်ဟုတ်ရလားယခုဖြစ်စေပြစ္ဆုတ်ပံဆိုတော့အတန်လေးကြားရင်ကြားစေပြစ္ဆုတ်ပံအစင်းကလေးမြင်ရင်မြင်စေပြစ္ဆုတ်ပံအနံကလေးနာရင်နာစေပြစ္ဆုတ်ပံအရသာကလေးကိုစားရင်စားစေပြစ္ဆုတ်ပံ
အတွေ့အကြုံတွေ့ထည့်ရင်တွေ့ထည့်စေပြစ္ဆုတ်ပံအတွေ့အကြုံတွေ့ရင်တွေ့စေပြစ္ဆုတ်ပံအဲ့တော့ပြစ္ဆုတ်ပံဆိုတဲ့နေရာမှာတဘောအလုံးခြုံငုံပြောတာလားဖြစ်စေပြစ္ဆုတ်ပံပြောတာလားဖြစ်စေပြစ္ဆုတ်ပံကိုပြောတယ်လို့ဒီလိုမှတ်လိုက်ပါနော်အဲ့တော့ဖြစ်စေပြစ္ဆုတ်ပံသည်မြင်စေကြားစေ နံစေစားစေတွေးထည့်စေကြံတွေးစေအဲ့နှမျိုးလဲပြောပါဦးမြင်စေကြားစေနံစေစားစေတွေးထည့်စေကြံတွေးစေအဲ့နှမျိုးလဲအဲ့ဒီ၆မျိုးသည်၆မျိုးလုံးတစ်ပြိုင်တည်းဖြစ်နိုင်သလားမဖြစ်နိုင်ဘူးလား
မဖြစ်နိုင်ဘူးเนาะ၆မျိုးလုံးတစ်ပြိုင်တည်းမဖြစ်နိုင်ပါဘူးတစ်ပြိုင်တည်းဖြစ်တယ်လို့ထင်နေခြင်းသည်အိမတ္တနှိမ်မြလုံးလို့ထင်တာပါဖြစ်လာတဲ့ဖြစ်စဉ်အိမတ္တနှိမ်မြလုံးနဲ့အတွက်တစ်ပြိုင်တည်းဖြစ်တယ်လို့ထင်ရတာပါတကယ်ဖြစ်တာသည်တစ်ပြိုင်တည်းဖြစ်တာလားတပါးပြီးတပါးဖြစ်တာလားဘယ်လိုကရင်ဖြစ်တယ်လို့သတ်မှတ်ချက်တော့မရှိပါဘူး မြင်ရင်မြင်စေကာလမှာမြင်စေကလေးဖြစ်တယ်ကြားရင်ကြားစေကာလမှာကြားစေကလေးဖြစ်တယ်အနံ့ရှူရှားရင်ရှူရှိုက်စေကာလမှာနံစေကလေးဖြစ်တယ်အရသာလေးသိရင်သိစေကာလမှာစားစေကလေးဖြစ်တယ်တွေးထည့်ရင်တွေးထည့်စေကာလမှာတွေးထည့်စေကလေးဖြစ်တယ်တွေးကြောရင်တွေးကြောစေကာလမှာ တွေ့တော်စေကလေးဖြစ်တယ်เนาะတခါဖြစ်ရင်6မျိုးလုံးဖြစ်တာလားဒီမျိုးတွေဖြစ်တာဒီမျိုးတွေပဲဖြစ်ပါတယ်အဲ့ဒီမြင်စေကြားစေနာစေစားစေတွေ့တော်စေဆိုတဲ့စိတ်ကိုဟောဒီပရိစ္ဆေသမုပ္ပါဒ်တရားထဲမှာဝိညာဉ်လို့ဒီလိုခေါ်ပါတယ်ဘယ်လိုခေါ်လဲဝိညာဉ် ပထမဆုံးတွေ့တဲ့စလုံးเนาะအဲ့တော့မြင်စိတ်ကလည်းဝိညာဉ်ကြားစိတ်ကလည်းဝိညာဉ်နံစိတ်ဝိညာဉ်စားစိတ်ထီးစိတ်ထီးစိတ်တွေးစိတ်ဝိညာဉ်ဝိညာဉ်ဘယ်နှမျိုးလဲ၆မျိုးပါဗျာပြောစမ်းမြင်စိတ်ဝိညာဉ်ကြားစိတ်ဝိညာဉ်နံစိတ်ဝိညာဉ်စားစိတ် ဝိညာဉ်တွေ့ထည့်စေဝိညာဉ်တွေ့တော် ဝိညာဉ်ဓာရီဝိညာဉ်ကအတိတ်လားအနာဂတ်လားပြစ္ဆုတ်ပန်လားအတိတ်တုန်းကလည်းဝိညာဉ်နေရှိခဲ့ဘူးတယ်ဒါပေမဲ့အတိတ်ဝိညာဉ်ယူရမလားပြစ္ဆုတ်ပန်ဝိညာဉ်ယူရမလားပြစ္ဆုတ်ပန်ဝိညာဉ်ကိုယူနော်မြေစေကာလပေါ်တဲ့ဝိညာဉ်ကြားစေကာလပေါ်တဲ့ဝိညာဉ်ကြည့်ပြန်ပြောပါဦးမြေစေကာလပေါ်တဲ့ဝိညာဉ်ကြားစေကာလပေါ်တဲ့ဝိညာဉ်နာစေကာလပေါ်တဲ့ဝိညာဉ်စားစေကာလပေါ်တဲ့ဝိညာဉ်တွေ့သည်စေကာလပေါ်တဲ့ဝိညာဉ်တွေ့တော်သိကာလပေါ်တဲ့ဝိညာဉ်မြင်စေကာလပေါ်တဲ့ဝိညာဉ်ကြားစေကာလပေါ်တဲ့ဝိညာဉ်နာစေကာလပေါ်တဲ့ဝိညာဉ်စားစေကာလပေါ်တဲ့ဝိညာဉ်တွေ့သည်စေကာလပေါ်တဲ့ဝိညာဉ်တွေ့တော်စေကာလပေါ်တဲ့ဝိညာဉ်ဝိညာဉ်မနှမြုပ်လဲဒါကိုပြစ္ဆုတ်ပန်လို့ခေါ်တယ်နော်ဝိညာဉ်ပြီးတော့ပါတယ်လေနာယောဝိညာဉ်ငါးမှပြစ္ဆုတ်ပန်ဆိုတော့နာယောကလည်းပါလေသူလည်းပဲယခုဖြစ်စေယခုဖြစ်စေပြစ္ဆုတ်ပန်ကာလယခုပေါ်စေပြစ္ဆုတ်ပန်ကာလပေါ့နော်အခုမှပေါ်တဲ့ပြစ္ဆုတ်ပန်ကာလနောက်တစ်ခါကျတော့သလာယရဏသလာယရဏပြီးတော့ဖသဖသပြီးတော့ဝေဒနာဘယ်နှမျိုးလဲ၅မျိုးအဲ့ဒီ၅မျိုးဒီပဲအချိန်မှာဖြစ်တော့ယခုဖြစ်စေပစ္စုပ္ပန်ကာလမှာဖြစ်တယ်အကြောင်းလားအကျိုးလားအကျိုးတရားဩဘာသစ္စာပါလေဝိညာဏယောသလာယရဏဖသဝေရဏတရား၅မျိုးသည်ပစ္စုပ္ပန်အကျိုးဘာသစ္စာလဲဆိုလိုက်ပါဦးဝိညာဏဉာဏ်ယောသလာယရဏဖသဝေရဏပစ္စုပ္ပန်အကျိုးဒုက္ခသစ္စာအင်္ဂါဘယ်နှပါလဲ၅ပါအင်္ဂါ၅ပါဟုတ်ရလားဒီတော့အတိတ်အကြောင်းသမုဒိယသစ္စာကအင်္ဂါကဘယ်နှပါလဲ၅ပါးပါပစ္စုပန်အကျိုးဒုက္ခသစ္စာအင်္ဂါကဘယ်နှပါလဲ၅ပါးဟုတ်ပြီနည်းနဲ့ငါးနဲ့ပေါင်းတော့၇ပါး၇ပါးနော်အဲ့ဒီ၇ပါးသည်စဝိုင်းစာရွက်ကိုကြည့်မယ်ဆိုရင်စဝိုင်းရဲ့အလယ်ဘဟုမြင်းကနေလဲဝဲဘက်မှာရှိတာလားလဲရဘက်မှာရှိတာလားလဲရဘက်မှာရှိတာအဲ့ဒါကိုတန်ត្រာရဲ့ရှိပိုင်းလို့ဒီလိုမှတ်ထားလိုက်ပါဗါတယ်လေတန်ត្រာရဲ့တန်ត្រာရှိပိုင်းတန်ត្រာရှိဆုံးနော်ကျွန်တော်ကကြတော့ဒီဘက်ကလဲဝဲဘက်ကတန်ត្រာရဲ့နောက်ပိုင်းတန်ត្រာရဲ့နောက်ဆုံးဟုတ်ရလားသံဃာနောက်ပိုင်းသံဃာရဲ့နောက်ဆုံးအရိမပရမသောဗေဒယကစတွေ့တော့တဏကစတွေ့တဏ္ဍပသုံးအွက်ပေါ့နော်အဲ့တော့တဏရဲ့ဥပါဒံရဲ့ကမ္မဘဝရဲ့တရားဘယ်နှမျိုးပါလိအရိတရား၃မျိုးသည်လည်းပဲအတိတ်လားအနာဂတ်လားပစ္စုပန်လားဒီအချိန်မှာဖြစ်တဲ့တရားကိုယူမှလဲယခုဖြစ်စေမနေ့တုန်းကဖြစ်ခဲ့တာကိုမလို့ခြင်းဘူးဒီနေ့ကဖြစ်ခဲ့တာကိုမလို့ခြင်းဘူးဒီလိုမလားအခုလောလောဆယ်ဖြစ်စေဖြစ်စေဖြစ်တဲ့တဏှာဥပါဒကံကိုလို့ခြင်းတယ်ဒါပြီးတော့ဆိုရင်ပစ္စုပန်မှာဖြစ်တဲ့တရားကဝိပဿနာရှုရမယ်အရှုခံတရားဖြစ်လို့ဘာဖြစ်လို့လဲဝိပဿနာရှုရမယ်အရှုခံတရားဖြစ်လို့ အတိတ်ကိုရှိရမလားအနာဂတ်ရှိရမလားပစ္စုပန်မှာဖြစ်တဲ့တရားရှိရမလားအဲ့ဒါလေးတိတိကျကျမှတ်ပစ္စုပန်တော်မှာမနေ့တုန်းကဖြစ်ခဲ့တဲ့တရားတနေ့တုန်းကဖြစ်ခဲ့တဲ့တရားဟောလုံးရတဲ့တနေ့နှစ်နေ့လောက်ကဖြစ်ခဲ့တဲ့တရားအဲ့ဒီတရားတွေပြန်ရှုလို့ရပါမလားမရဘူးမနေ့တုန်းကတရားကိုထားပါတော့လေမနေ့တုန်းကအာဟာရသုံးဆောင်တဲ့အချိန်တုန်းကဖြစ်ခဲ့မှုတဲ့စားစိတ်အဲ့ဒီစိတ်ကိုတော့ပြန်ရှုလို့ရရလားမနေ့တုန်းကတရားနာခဲ့တယ်တရားနာတဲ့စိတ်အဲ့ဒီစိတ်ကိုတော့ပြန်ရှုလို့ရရလားအခုလို့မရတော့ချုပ်သွားပြီအခုလို့လည်းချုပ်သွားပြီမရှိတော့ဟုတ်လားမနေ့တုန်းကဖြစ်ခဲ့တဲ့တရားလည်းချုပ်သွားပြီမရှိတော့မနေ့တုန်းကဖြစ်ခဲ့တဲ့တရားလည်းချုပ်သွားပြီမရှိတော့အခုတရားနာနေတော့မှတော့မှတရားနာစဉ်ကာလစပြီးတရားနာတော့ကဖြစ်ခဲ့တဲ့တရားသည်ပေါ်ခဲ့တဲ့တရားသည်အခုရှိသေးလားမ
ရှိပါဘူး
ခင်ဗျာ။ဘယ်ရောက်သွားလဲ?ချုပ်သွားပြီ။ဒါကြောင့်မလို့ပစ္စုပန်ဖြစ်စေယခုဖြစ်စေဟုတ်လားတဏှာလေးများပေါ်ရင်အခုပေါ်စေတဏှာကိုယူ။ဥပါဒဏ်လေးများဖြစ်ရင်လည်းအခုပေါ်စေဥပါဒဏ်ကိုယူ။ကာမဘဝလေးများဖြစ်ရင်လည်းအခုပေါ်စေကာမဘဝကိုယူ။တို့ကိုဘာလို့ရမှာလဲ?ရှုရ
။
ဘာနဲ့ရှု?ဉာဏ်နဲ့ရှု
။
ဟုတ်လား?ဝိညာဉ်ပေါ်ရင်ဝိညာဉ်ကိုရှု။နာယောပေါ်ရင
်
သာလယရဏပေါ်ရင
်
သာသာပေါ်ရင
်
ဝရဏပေါ်ရင
်
တဏှာလေးပေါ်ရင
်
ဥပါဒံပေါ်ရင
်
ကမ္မဘဝပေါ်ရင
်
ရှင်ရမယ်တရားဘယ်နှမျိုးလဲရှင်မျိုးဘယ်နှမျိုးလဲပြောပါအောင်မလူတွေပါလေဟုတ်ပြီနော်အဲ့ဒီရှင်မျိုးတည်းမှာအကျိုးတရားကဘယ်နှပါတော့အကြောင်းတရားကဟုတ်ပြီအကျိုးတရား၅ပါးအကြောင်းတရား၃ပါးရေပေါ်ရာအဖြစ်ပြောမယ်ဆိုရင်နံပါတ်၄ခွဲမှာရှိတဲ့အကျိုးတရား၅ပါးကိုရှုလို့ဒီလိုပြောရမှာပဲဟုတ်လားသို့တော်လည်းနံပါတ်၃ခွဲမှာရှိတဲ့အကြောင်းတရားကိုတကယ်လို့ပေါ်လာခဲ့ပြီရှိတော့ဒီတိုင်းထားရမှာလားရှုရမှာလ
ား
မရှုလို့မရဘူးမရှုဘဲနေမယ်ဆိုရင်တဏှာလေးပေါ်လာတယ်မရှုဘူးမရှိရင်ဘာဆက်ဖြစ်မလဲဥပါဒံဖြစ်မယ်တဏှာလေးပေါ်လာတယ်မရှိမိဘူးမရှိမိရင်ဘာဖြစ်မလဲရှိမိရင်တဏှာလေးပေါ်လာတယ်ရှိမယ်ရှိမိရင
်
ဥပါဒံမပေါ်တော့ဘူးဥပါဒံပေါ်ခွင့်မရတော့ဘူးဟုတ်တယ်မလားဥပါဒံပေါ်ခွင့်မရတော့ဥပါဒံပြတ်သွားပြီတဏှာလေးပေါ်တယ်မရှိဘူးမရှိရင်ဘလူပေါ်မလဲဥပါဒံဆက်ပေါ်မယ်တဏှာလေးဖြစ်လာမယ်ရှုမယ်ရှုရင
်
ဥပါဒံပေါ်မလားဥပါဒံဆက်ပြတ်သွားပြီဒီလိုမလားအဲ့ဒါလို့ဆက်ပြတ်သွားရှုရမှာနော်ကဲတဏှာလေးမရှုမရင်ဘလူပေါ်မယ်ဥပါဒံလေးပေါ်တော့ဥပါဒံကိုရှုဥပါဒံမရှုဖြစ်ရင်ဘယ်လိုတွေဆက်ပေါ်မယ်အဲဥပါဒံလေးရှုမိရင်ကမ္မဘဝပေါ်မလားမပေါ်တော့ပြတ်သွားပြီဟုတ်လားကဲကမ္မဘဝလေးပေါ်လာပြန်တယ်ကမ္မဘဝပေါ်မှသိလိုက်ပါတယ်တဏမသိလိုက်ဘူးဥပါဒံမသိလိုက်ဘူးကမ္မဘဝကြမှာသိလိုက်တယ်ဘာလို့မလဲရှုမရှုလို့မရနော်ကမ္မဘဝဆိုတာတခြားလားစေရနာလေးလားအဲဒီစေရနာလေးပေါ်တာရှုဒါပဲမလားစေရနာလေးပေါ်ရင်စေရနာလေးကိုရှုရှုရတာဘာလို့တာလဲသူဘုန်းကြီးတို့ယောဂီတွေရှုတယ်ရှုတယ်ဝိပဿနာရှုတယ်ရှုတယ်ရှုတယ်ဆိုတာဘာလို့တာလဲသိတာလို့ပြောတာဟုတ်တယ်မလားဘာနဲ့သိဉာဏ်နဲ့သိသိတာကိုရှုတယ်လို့ခေါ်တာနော်ရှုတယ်မှတ်တယ်သိရဲ့အတူတူပဲနော်တရားရှုတယ်တရားမှတ်တယ်ရှုတယ်ပဲပြောပြောမှတ်တယ်ပဲပြောပြောဘာလို့ရမှာလဲ သိပြရမှာဘာနဲ့သိပြရမှာလဲဉာဏ်နဲ့သိပြဟုတ်လားဉာဏ်နဲ့သိပြဘာလို့ဉာဏ်လေးနဲ့သိပြလိုက်မယ်ဆိုရင်တဏှာလေးပေါ်လာတယ်ဩဟာတဏှာလေးပဲဒါတဏှာရဲ့သဘောလေးပဲသိပြလိုက်တဏှာရဲ့သဘောလေးပဲလို့သိပြလိုက်တာသည်ရှုလိုက်တာပဲဟုတ်လားဒါတနာရဲ့သဘောလေးပဲလို့သိပြလိုက်တဲ့အခါမှာဥပါဒံပေါ်မလားပေါ်ပါပါ။ကျသွားပြီအဆက်ပြတ်သွားပြီ။ဥပါဒံလေးပဲလို့သိပြလိုက်တဲ့အခါမှာဘလို့ရက်သွားမလဲ။ကာမဘဝရက်သွားမယ်။မရှုပြင်းရင်မရက်ဘူး။အဲကာမဘဝလေးလို့သိပြလိုက်တဲ့အခါကျတော့နော်ကာမဘဝလေးလို့သိပြလိုက်ရင်နောက်ထပ်ကာမဘဝတွေထပ်မဖြစ်တော့ပေါ်စေကမ္မဘဝကတော့ဖြစ်ပြီးတော့ပြီဖြစ်တယ်သိတယ်သိတဲ့အချိန်မှာအဲဒီကမ္မဘဝသည်တည်တက်နေတာလားပြည့်သွားတာလားပြည့်သွားတာနော်ကမ္မဘဝလေးပေါ်တယ်သိတယ်သိတဲ့အချိန်မှာဒီကမ္မဘဝလေးသည်ရှိနေတာလားပြည့်သွားတာလားဆိုကြပါစို့ဟောတာကမ္မဘဝလေးဒီလိုမလားဒါလေးကကမ္မဘဝလေးအရိကမ္မဘဝလေးကိုဗာနဲ့သိပြီးမှလည်းဉာဏ်နဲ့သိပြီးတဲ့အခါကျတော့ကမ္မဘဝမပေါ်ခင်သိရမလားပေါ်ပြီးမှသိရမှာမပေါ်ခင်သိလို့မရအောင်နော်ပေါ်ပြီးတော့မှပေါ်စေကာလာသိရတယ်ဒါကမ္မဘဝလေးပေါ်လာတယ်ကမ္မဘဝပေါ်ပြီးတာနဲ့တိုင်နဲ့ချက်ချင်းမသိလိုက်ဘူးလားသိလိုက်လားဗာနဲ့သိမလဲဟုတ်တယ်ဉာဏ်နဲ့သိဒါကကမ္မဘဝဒါကဉာဏ်နော်ဒါကဘာလဲဒါကဘာလဲအကယ်၍သာအရိဉာဏ်လေးမပေါ်ဘူးဆိုရင်နောက်ထပ်ကံတစ်မျိုးပြီးတစ်မျိုးဆက်ပြီးတော့မပေါ်ဘူးလားပေါ်မှာလားနံပါတ်1ကံကနေနံပါတ်2ကံနံပါတ်2ကံကနေနံပါတ်3နံပါတ်4နံပါတ်5ဆက်ပြီးတော့မပေါ်ဘူးလားပေါ်မှာလားအဲပထမဆုံးဖြစ်တဲ့ကံကိုသိလက်သိပြလိုက်တဲ့အခါကျတော့ဉာဏ်လေးနဲ့သိပြလိုက်တဲ့အခါကျတော့နောက်ထပ်ဖြစ်လက်တဲ့ကံစေရနာလေးတွေမရဘူးလားရဘယ်လိုနဲ့ဆက်ပြပြလိုက်တာလဲဉာဏ်နဲ့ဆက်ပြပြလိုက်တာဒီလိုမလားအဲဒီလိုပဲဒါကတဏ္ဏဒါကဉာဏ်ဟုတ်ရလားဒါကဘာလဲတဏ္ဏဒါကဘာလဲအရိညာမပေါ်ဘူးဆိုရင်တဏှာနောက်ကဘယ်လိုဖြစ်မလဲဥပါဒါဆက်လာမယ်ဒီလိုမလားဉာဏ်မလိုက်ရင်ဉာဏ်မပေါ်ရင်ဉာဏ်နဲ့မရှုရင်ဉာဏ်နဲ့မသိဘူးဆိုရင်ဒီလိုမလားတဏှာနောက်ကဘယ်လိုဆက်လိုက်မှာလဲဥပါဒါဆက်လိုက်ဥပါဒါပေါ်လာတာလေးကိုဉာဏ်နဲ့မသိလိုက်ဘူးဆိုရင်လည်းပဲဥပါဒါနောက်ကဘယ်လိုပေါ်လာမှာလဲကမ္မဘဝလေးပေါ်လာအောင်မယ်ဟုတ်လားဒီတော့နံပါတ်3အကွက်မှာကံမဘဝဖြစ်ပြီးသွားပြီဆိုရင်ကံမြောက်သွားပြီကံမြောက်တော့ဒါမျိုးစိတ်ကျသွားပြီမျိုးစိတ်ကျသွားရင်အဲ့ဒီမျိုးစိတ်ဒီတန်းနေမှာလားပင်ပေါက်မှာလားအပင်ကသာတိကမ္မဘဝပြည့်စည်ရာကံကဘာနဲ့တူမျိုးစိတ်နဲ့တူသာတိကဘာနဲ့တူအပင်နဲ့တူကံကဘာနဲ့တူပါလိမ့်သာတိကဘာနဲ့တူပါလိမ့်အပင်ပေါက်သွားမှာပဲဒါဖြစ်လို့အပင်ပေါက်တာတော့မျိုးစိတ်ကျလို့အပင်ပေါက်တာဒါတော့အပင်မပေါက်စေခြင်းရင်မျိုးစိတ်မကျစေနဲ့ဒီလိုမလားမျိုးစိတ်မကျစေနဲ့မျိုးစိတ်ကျရင်တော့အပင်ပေါက်သွားမှာပဲအဲဒီတော့မျိုးစိတ်မကျအောင်တဏှာလေးဖြစ်လာတယ်တဏှာလေးတရီထားမိတယ်တဏှာကိုဗာနဲ့ရှုဉာဏ်နဲ့ရှုတဏှာမဖြစ်ခင်ရှုရမလားတဏှာဖြစ်မှရှုရမလားဗာနဲ့ရှုမလဲအရင်ဉာဏ်လေးပေါ်လာတဲ့အချိန်မှာဒီတဏှာရှိသေးလားဘယ်ရပါလဲဘယ်ရပါလဲပြတ်သွားပြီချုပ်သွားပြီဟုတ်တယ်မလားဟောရိတဏနဲ့ဟောရိညာနဲ့ဒီကိန်းနဲ့ပေါ်ပါမလားစိတ်နှစ်ခုသည်ဒီကိန်းနဲ့မပေါ်ဘူးဟုတ်တယ်မလားတဏလေးပေါ်တဲ့အချိန်မှညာပေါ်လားညာပေါ်တဲ့အချိန်မှတဏရှိသေးလားမရှိတော့ဒီတော့တဏလေးပေါ်တယ်ဘယ်လိုနဲ့ကြည့်မ ဉာဏ်နဲ့ကြည့်လိုက်တဲ့အချိန်မှာတဏှာလေးရှိတာတွေ့ရလားမရှိတာတွေ့ရမှာတခြားကြောင့်လားပြတ်သွားလို့လားတဏှာပြတ်သွားတဲ့နောက်မှာဘယ်လိုပေါ်လာတာလဲအဲဒီလိုဆိုဟောရိတဏှာဒီဟောရိဥပါဒံကိုကျေစုပြုပေးနိုင်သေးရလားဒီကမ္မဘဝကိုကျေစုပြုပေးနိုင်သေးရလားဘယ်လိုနဲ့ဆက်ဖြတ်ပလိုက်တာလဲအဲဒီလိုဆက်ဖြတ်ပြရမှာဒီလိုမလားဒါကြောင့်မလို့ဟောရိတဏှာဒီလည်းပဲနော်မရှုရမယ့်တရားလားရှုရမယ့်တရားတဏှာပေါ်ရင်တဏှာကိုရှုဉာဏ်နဲ့ရှုအတဏှာပေါ်လာမသိလိုက်ပါဘူးဘယ်လိုပေါ်လာမလဲဘယ်လိုကကျေစုပြုပေးလိုက်တော့တဏှာကကျေစုပြုပေးလိုက်တော့ဥပါဒံလေးပေါ်လာတာပေါ့ဥပါဒံလေးပေါ်လာတော့မှာဒါဥပါဒံလေးပေါ်လာပြီသိလိုက်တယ်သိလိုက်တော့ဒီတိုင်းနေရမှာလားဘာလို့ ਆ မှာလဲဘာနဲ့ရှုဉာဏ်လေးနဲ့ရှုဉာဏ်လေးနဲ့ရှုတော့ဟောရိဥပါဒါလေးရှိတာတွေ့ရမှာလားမရှိတာတွေ့ရမှာလားမရှိတာတွေ့ရရှိတာတွေ့ပါတယ်ဆိုရင်သူမပြောက်ဖဲနဲ့တည်တက်နေပါတယ်ဆိုတဲ့အိဗယ်မရောက်ဘူးလားရောက်ဟောရိတဥပါဒါလေးမပြတ်မစည်းဖဲနဲ့တည်တက်နေမှဒါလည်းရင်ဟောရိဉာဏ်ကရှိတာတွေ့ရမှာပေါ့ဟုတ်လားဟောရိဉာဏ်နဲ့ဟောရိဥပါဒံကိုရှိတာလေးကိုတွေ့ရပါတယ်ဆိုရင်ဒီဥပါဒံလေးသည်ပြတ်ပြီးသွားပြီလားမပြတ်သေးဘူးလားမပြတ်သေးမှဟောရိဉာဏ်နဲ့ရှုလို့ရမှာပေါ့ဒီလိုမလားအဲဒါကြောင့်ရှိတာတွေ့ရပါတယ်လို့များပြောရင်ဟောရိဥပါဒံပြတ်ပြီလို့ပြောနိုင်တာလားမပြတ်သေးဘူးလို့ပြောနိုင်တာလားတကယ်တမ်းကျတော့ဟောရိဉာဏ်ပေါ်တဲ့အချိန်မှာဟောရိဥပါဒါရှိသေးလားမရှိတော့ဒါကြောင့်ဉာဏ်နဲ့ရှုတယ်ဆိုပေမဲ့မပြတ်သေးခင်ရှုရမှာလားပြတ်ပြီးတော့မှရှုအောင်ရှိတာတွေ့ရမှာလားမရှိတာတွေ့ရမှာလားအဲမရှိတာတွေ့ရတယ်ဆိုတာအဲ့ဒါပြောတာပဲဟုတ်လားဉာဏ်နဲ့ဟောရိဥပါဒါလေးကိုရှုလိုက်တဲ့အခါကျတော့ဟောရိဥပါဒါလေးပြတ်သွားပြီပြသွားတဲ့အခါမှာဟောရိဥပါဒံဤဟောရိကံကိုကျေစုပြုပေးလိုက်နိုင်သေးရလားမပြုလိုက်နိုင်တော့ဘလူကတားလိုက်လို့လဲဉာဏ်ကတားလိုက်လို့အကယ်၍သာဉာဏ်မတားဘူးဆိုရင်ဥပါဒံနောက်မှာဘလူလာမယ်ကမ္မဘဝလာမယ်ကံမြောက်သွားပြီမျိုးစိကျသွားပြီမျိုးစိကျသွားရင်ကမ္မဘဝပြည့်စင်ရပါတယ်တော့အပင်ပေါက်သွားမယ်ဟုတ်တယ်မလားအဲ့ဒါကြောင့်မလို့ခေါင်းတို့ယောဂီတွေနော်နံပါတ်1အကွယ်တရားကိုသာရှုရမယ်လို့မမှတ်ပါနဲ့နံပါတ်3အကွယ်မှာပါတဲ့တရားတွေကိုလည်းပဲရှုရမယ်ဉာဏ်နဲ့ရှုရမယ်တပြားမြောက်ဘလူတွေပါလေတဏှာရဲ့ဥပါဒံရဲ့ဓမ္မဘဝရဲ့တရားဘယ်နှပါပါလေဘယ်ကာလမှာဖြစ်တော့အကြောင်းလားအကျိုးလားပါသစ္စာတဏှာဥပါဒကမ္မဘဝပစ္စုပန်အကြောင်းသမုဒိယသစ္စာအင်္ဂါ၃ပါးပြောကြည့်လိုက်စမ်းအင်္ဂါ၃ပါးပေါင်းလိုက်တော့အင်္ဂါဘယ်နှပါးရှိသွားပြီလဲအားလုံးပေါင်းလိုက်ရင်လေ10ပါးရှိသွားပြီနောက်ထပ်ဘယ်နှပါးကျန်သေးလဲဘယ်လိုတွေပါလဲဇာတိနဲ့သူတို့ကဘယ်ကာလမှာဖြစ်တော့နောက်ဖြစ်လက်တန်အနာဂတ်ကာလဒါကဟောစဉ်အနေနဲ့ပြောလိုက်တာနော်ဟောစဉ်အနေနဲ့အနာဂတ်မှာဟောတာလို့အနာဂတ်မှာဖြစ်တယ်လို့ပြောလိုက်တာသို့တော့ပြည့်စုံပါမှာကောဇာတိမရှိဘူးလားဖြစ်သရမရဏမရှိဘူးလားရှိတယ်ရှိတာမရှိတာကတက္ကန္တထားလိုက်ရှိတယ်လို့တော့သဘောပေါက်ထားလိုက်ဒါပေမဲ့ဟောစဉ်အနေနဲ့ပြောမယ်ဆိုရင်ဇာတိနဲ့သရမရဏကိုဘယ်ကလမှာဟောပါလိမ့်နောင်ဖြစ်လက်တဲ့အကြောင်းလားအကျိုးလားဟမ်ဘယ်လိုရအကျိုးတော့ဘလိုဤအကျိုးတော်ကမ္မဘဝဤအကျိုးဟုတ်တယ်မလားကံရဲ့အကျိုးကမ္မဘဝရဲ့အကျိုးကံဖြစ်လို့ဇာတိဖြစ်တာကံမဖြစ်ရင်ဇာတိမဖြစ်ဘူးနော် ကမ္မဘဝဖြစ်လို့ဓာတိဖြစ်ပါတယ်ပြန်ပြောတာဓာတိဖြစ်လာတာမှန်သမျှဘယ်လိုဖြစ်လို့ပါလဲကမ္မဘဝကလည်းဘယ်လိုကြောင့်ဖြစ်တော့ဘယ်လိုကြောင့်ဘယ်လိုဖြစ်လို့ဇာကမ္မဘဝဖြစ်ရတာတော့ဘုရားရံကလည်းဘယ်လိုဖြစ်လို့ဖြစ်ရတာတော့တဏှာဖြစ်လို့ဥပါဒံဖြစ်တယ်ဥပါဒံဖြစ်လို့ကမ္မဘဝဖြစ်တယ်ပြောကြည့်သာကမ္မဘဝဖြစ်ရင်ဇာတိဖြစ်မယ်ဇာတိဆိုတာနောက်ဘဝတဘဝရသွားတာမလားပရိသတ်နေနေသွားပြီဘဝတစ်ခုရသွားပြီသန္ဓရာဆက်သွားပြီနော်သန္ဓရာဆက်သွားပြီသန္ဓရာလဲသွားပြီဟုတ်လားအဲ့တော့ကံကနေဇာတိအကျိုးပေးသွားတာဒီသန္ဓရာလဲသွားတာပဲပြောကြည့်စမ်သန္ဓရာလဲသွားတာပဲဒါကြောင့်သန္ဓရာဘာကြောင့်လဲတယ်မင်းရဲ့ကံ၄ဖြစ်လို့လဲတာပါသန္ဓရာဘာကြောင့်လဲတာပါလဲကံ၄ဘယ်လိုကြောင့်ဖြစ်သုပါဒံဘယ်လိုကြောင့်ဖြစ်တဏှာကြောင့်ဖြစ်တယ်ဒါကသန္ဓရာရဲ့နောက်ပိုင်းမှာဖြစ်နေတဲ့ဖြစ်စဉ်တွေဟုတ်ရဲ့လားသန္ဓရာနောက်ပိုင်းဆိုတာကဘုန်းကြီးတို့လောလောဆယ်ဖြစ်နေတဲ့အချိန်ကနေပြီးတော့မရောက်သေးတဲ့အနာဂတ်ဒါကိုသန္ဓရာနောက်ပိုင်းလို့ခေါ်တယ်ဖြစ်ပြီးသားကသန္ဓရာရဲ့ရှေ့ပိုင်းမဖြစ်သေးတာကသန္ဓရာရဲ့နောက်ပိုင်းအဲဒီသန္ဓရာနောက်ပိုင်းမှာဘယ်လိုကဥဆောင်နေတော့တဏှာဆိုတဲ့တရားကဥဆောင်နေတယ်။ဟုတ်ရဲ့လား။တဏှာဆိုတဲ့တရားကဥဆောင်နေတယ်။အဲဒါကြောင့်အနာဂတ်သန္ဓရာအတွက်တဏှာတရားကဥဆောင်ပြီးတော့ကျေးဇူးပြုပေးနေတယ်လို့ဒီလိုမှတ်လိုက်ပါ။ဟုတ်ပြီ။ဇာတိနဲ့သရမရဏရသွားခြင်းသည်တခြားလားသန္ဓရာလည်သွားတာလား။သန္ဓရာလည်သွားတာ။သရတရားနှစ်ပါးသည်ပစ္စုပန်လာဒိလနာကလာအနာဂတ်အနာဂတ်ကာလမှာဖြစ်တဲ့တရားအကြောင်းလားအကျိုးလားအကျိုးတရားသစ္စာအနေနဲ့ပြောတော့ဗာသစ္စာတော့ဇာတိသရမရဏအနာဂတ်အကျိုးဒုက္ခသစ္စာအင်္ဂါနှစ်ပါးပြောကြည့်စမ်းအားလုံးပေါင်းလိုက်တော့အင်္ဂါဘယ်နှပါးဖြစ်သွားလဲ။နံပါတ်၄ဘက်ကပြန်ပြောအဝိဇ္ဇာသင်္ခါရအတိတ်အကြောင်းအစုတစ်ခုချင်းတစ်ခုချင်းပြောလိုက်ရအောင်အဝိဇ္ဇာသင်္ခါရအတိတ်မောရိယသစ္စာသင်္ကာနှစ်ပါးသင်္ကာနှစ်ပါးပြန်ပြောတိတ်တရားကဘယ်နှပါးပါတော့အတိတ်အင်္ဂါကဘယ်နှပါးလဲနှစ်ပါးပစ္စုပန်အင်္ဂါက7ပါးအနာဂတ်အင်္ဂါက7ပါးပြန်ပြောအတိတ်အင်္ဂါကပစ္စုပန်အင်္ဂါကအနာဂတ်အင်္ဂါကအားလုံးပေါင်းလိုက်တော့ အကြောင်းကျိုးခေါ်ကြည့်လိုက်ရင်အကြောင်းအင်္ဂါကနှစ်ပါးလေနှစ်ပါးဘယ်လိုတွေပါလေအကျိုးအင်္ဂါကဘယ်လိုတွေပါလေဟုတ်ပြီသစ္စာအနေနဲ့ပြောလိုက်ရင်လည်းပဲသမုဒိယသစ္စာကဘယ်နှပါးပါတော့သမုဒိယသစ္စာဘယ်နှပါးလဲ5ပါးဘယ်လိုတွေတော့ဒုက္ခသစ္စာဘယ်နှပါးပါလဲဘယ်လိုတွေပါလဲဒါလေးတွေသိထားရမယ်နော်။ဩမိမိတို့ရဲ့တန်တမ်းမှာဒုက္ခသစ္စာကဗတ္တရား၏သမုဒယသစ္စာကဗတ္တရား၏အကြောင်းကဗတ္တရား၏ကျိုးကဗတ္တရား၏အကြောင်းကျိုးဆက်သွယ်ပြီးတော့ဘယ်လိုဖြစ်နေတာတွေဒါတွေသိထားဖို့မလိုဘူးလားလို့လဲ။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်ကအရှင်သန္ဍဆိုတာရှိတယ်။နော်။အရှင်သန္ဍဆိုတာသန္ဓယံနှစ်ပါးရှိတယ်ပေါ့တပါးကမြတ်စွာဘုရားနဲ့ဟောပဲ့တော့အရှင်သန္ဓနောက်တပါးကဒိသကုတ်တောင်မှာသရင်သုံးပြီးတော့တရားရှုမှတ်နေတဲ့အရှင်သန္ဓအရှင်သန္ဓဘယ်နှပါးလဲနှစ်ပါးရှိတယ်နော်အခုဘုန်းကြီးပြောမယ့်အရှင်သန္ဓကမြတ်စွာဘုရားနဲ့ဟောပဲ့တော့ဟောပဲ့တော့ဘယ်နှယောက်ပါလဲခဏရောက်ဘလူတွေတော့လူသားတွေကပြောမယ်ဆိုလို့ရှိရင်အရှင်သန္ဓရဲ့ကာလူဓာကြီးရဲ့အရှင်အာနန္ဒာရဲ့ယသောတရာရဲ့ကြံပြောသံအရှင်သန္ဓရဲ့ကာလူဓာကြီးရဲ့အာနန္ဒာရဲ့ယသောတရာရဲ့ဟုတ်တယ်မလားအရှင်သန္ဓကမြတ်စွာဘုရားတောထွက်တုန်းကမြတ်စွာဘုရားနဲ့အတူတူလိုက်ပါပို့ဆောင်တဲ့အမတ်နော်သောတော်ရဏမင်းကြီးကသူ့ကိုအမတ်အဖြစ်နဲ့တောင်းပေးထားတယ်ချင်းမြောက်ထားတယ်မြတ်စွာဘုရားတောထွက်တဲ့အခါကျတော့မြတ်စွာဘုရားအလောင်းသိဒ္ဓရမင်းသားနဲ့ဘလူလိုက်ပါတော့အရှင်သန္ဓသန္ဓအမတ်လိုက်ပါတယ်နော်နောက်တစ်ခါဒုတိယကဘလူတော့ကာလုဒာကြီးတဲ့ကာလုဒာကြီးလည်းသူလည်းအမတ်ပဲနော်အမတ်ပဲဖောဘက်တော်တို့တို့အမတ်ဖြစ်နေရာတို့တွေတိုးမြင့်ပေးတာလားတကယ်ကတော့မြတ်စွာဘုရားနဲ့ရွယ်တယ်ဆိုတော့မြတ်စွာဘုရားတောထွက်တဲ့အချိန်တုန်းကအသက်ဘယ်လောက်မှတောထွက်တော့29အဲ့ဒါရှင်ဆန္ဒလည်း29ပဲငငယ်လေးတွေရှိသေးတာပဲကာလုဒာကြီးမှလည်းပဲ29ပဲရှိသေးတာပဲဒါအမတ်တွေဖြစ်နေတာနော်ဟုတ်ပြီအရိကာလုဒာကြီးကြတော့ဘလုံးကျိုးတွေဆောင်ရွက်ပေးကြရတယ်ဆိုရင်မြတ်စွာဘုရားဖျားဖြစ်တဲ့ခါမှာဖျားဖြစ်တာကဟောဘောဓကရာမှာဖြစ်တာမကရအတိုင်းမြတ်စွာဘုရားရဲ့ဇာတိနယ်မြေကကပိလဝတ္ထုအဲဒီကပိလဝတ္ထုနဲ့ဘောဓကရာဟာအင်မတန်ဝေးတယ်နော်ယနေ့ခေတ်အနေထားနဲ့ကားနဲ့သွားရင်ကိုပဲဘုန်းကြီးတို့ထင်ပါတယ်နှစ်ရက်လောက်တော့သွားရပါလိမ့်မယ်နော်နှစ်ရက်လောက်တော့သွားရပါလိမ့်မယ်တခြားမသွားဘူးတော့တိကျတော့မသိဘူးပေါ့လေထားပါတော့စာထဲမှာကတော့ယူဇနာ60ရှိတယ်လို့ဒီလိုဆိုတာပေါ့ဟုတ်လားသို့တော့စာထဲမှာပါတဲ့ယူဇနာနဲ့ယနေ့ခေတ်အများသိထားတဲ့ယူဇနာနဲ့ကလည်းပဲတူချင်းမှလည်းတူတာကိုเนาะယူသနာရဲ့ယူဆတွေကလည်းမျိုးမျိုးဆိုတော့တူမှမတူဘူးဆိုတာမပြောနိုင်ပါဘူးကြက်ထားပါတော့လေမြတ်စွာဘုရားပွင့်လာတယ်လို့သတင်းကြားတဲ့အခါကျတော့သောတော်ရဏမင်းကြီးကသူ့ရဲ့သားတော်မြတ်စွာဘုရားကိုအမတ်တွေလှုပ်ပြီးတော့မပင်ခိုင်းဘူးလားပင်ခိုင်းတယ်ပင်ခိုင်းတယ်ဘယ်နှခေါက်တောင်ပင်ရတယ်လဲဆိုရင်10ခေါက်တောင်တော့ရတယ်เนาะပရမပင်ခိုင်းတဲ့အမတ်တယောက်နဲ့ နောက်ပါပရိသတ်တစ်ထောင်ဟောပိနေမြတ်စွာဘုရားနဲ့တွေ့တယ်မြတ်စွာဘုရားကိုပိတ်မို့နေနေသာသာမြတ်စွာဘုရားဟောတဲ့တရားတွေအာယုံကြပြီးတော့ယဟဝိခြင်းတဲ့စိတ်တွေဖြစ်ပြီးတော့မြတ်စွာဘုရားစီမှာယဟဝိခွင့်တောင်းလိုက်တယ်မြတ်စွာဘုရားကယဟဝိပေးလိုက်တယ်မပေးပြတော့နောက်တစ်ခါမတ်တယောက်နဲ့ပရိသတ်တစ်ထောင်ဒုတိယလွှတ်လိုက်ပြန်တယ်မပင်းပြစ်ခင်မှာပဲယဟန်ဖြစ်သွားတယ်မတ်ဖို့ရရသွားတယ်နောက်တစ်ခါမတ်တယောက်နဲ့တစ်ထောင်နောက်တစ်ခါမတ်တယောက်နဲ့ပရိသတ်တစ်ထောင်အဲ့ဒီလိုနဲ့မတ်6ယောက်လွှတ်လိုက်တော့ပါ900 6ကောင်လွှတ်လိုက်တာပြတ်မလာဘူးတတော်လည်းပြတ်မလာဘူးသတော်ရဏမင်းကြီးမင်းတားတွေးခြင်းနဲ့သားတော်ဗုဒ္ဓလည်းရောက်မလာဘူးနောက်ဆုံးကြတော့မှဘလို့ကိုလှုပ်ရတယ်လဲဆိုရင်ကာလူဓာကြီးကိုလှုပ်ရတာအဲ့ဒါမလားအဲ့ဒီလိုကာလူဓာကြီးလှုပ်တဲ့အခါကျတော့ကာလူဓာကြီးကပြောတယ်ရှင်မင်းကြီးအရင်ရင်သွားတဲ့ပုဂ္ဂိုလ်ကယဟန်ဝင်သွားပြီလို့ကြားတယ်ကျွန်တော်မျိုးလည်းပဲဂေါရမဗုဒ္ဓနဲ့တွေ့မယ်ဆိုလို့ရှိရင်ကျွန်တော်မျိုးအကယ်၍ယဟန်ဝုချင်တဲ့စိတ်တွေပေါ်လာခဲ့ပြီရှိတော့ကျွန်တော်မျိုးကိုယဟန်ဝုခွင့်ပေးပါခွင့်မတော်မူလားခွင့်တော်လားကြိုပြီးတော့ခွင့်တော်တာနော်ကြိုပြီးတော့ခွင့်တော်တာအဲ့တော့သောရသနာမင်းကြီးကပြောတယ်ကာလုဒာကြီးမင်းယဟဝိချင်းရင်ဝတ်ပါဒါပေမဲ့အရင်အမတ်တွေတော့မင်းမလုပ်ပါနဲ့ငါရဲ့သားတော်ကိုတော့ငါးစီကိုရောက်အောင်မင်းပင့်ခဲ့ပါအပြန်အလှန်ဂရေကိုတည်းမပေးဘူးလားပေးသောရသနာမင်းကြီးကကာလုဒာကြီးကိုယဟဝိခွင့်ပေးရတယ်နော်အဲ့တော့ကာလုဒာကြီးဘက်ကဘာတွေပြန်ပြီးတော့ဂရေကိုပေးရတော့သားတော်ဘုရားကိုမရောက်ရောက်အောင်ပင့်ပေးရမယ်ဟုတ်တယ်မလားအဲ့ဒီဂရိကဝုန်းနဲ့ကာလုဒာကြီးရာဇီကျုံမျိုးကိုရောက်အောင်သွားတယ်မြတ်စွာဘုရားကိုသွားပင့်တယ်သူစိတ်ကိုယ်တိုင်းပဲမပင့်ခင်မှာရဟန်းဝင်သွားတယ်ပြီးတော့မှမြတ်စွာဘုရားကိုပင့်ပြီးတော့ကပိလဝန်နန်းတော်ကိုပြန်လာခဲ့တာဒါကကာလုဒာကြီးရဲ့အကြောင်းအချင်းချုပ်ဟုတ်တယ်မလားအဲ့တော့သူလည်းတာမန်ပုဂ္ဂိုလ်မဟုတ်ဘူးမြတ်စွာဘုရားရဲ့ကျိုးကိုဆောင်ခဲ့တဲ့ပုဂ္ဂိုလ်ပဲနော်နောက်တစ်ခါနံပါတ်3ကအရှင်အနန္ဒာအရှင်အနန္ဒာလည်းပဲမြတ်စွာဘုရားတောထွက်တဲ့အချိန်မှာသူလည်းအသက်29နှစ်ပဲမင်းသားပေါ့နော်မြတ်စွာဘုရားဘုရားဖြစ်တဲ့အခါကျတော့ကာလုဒာကြီးရဲ့ပင်လျောက်ချက်အရာကပလုပြည်ကိုပြန်ကြွားလာခဲ့ပါတယ်အဲ့ဒီလိုပြန်ကြလာခဲ့ပြီးတော့မကရာတိုင်းကိုပြန်တဲ့အချိန်မှာအရှင်အနန္ဒာနဲ့တကွာကျန်တဲ့မင်းသားတွေယဟန်မွေဖူးလာဝင်သွားလားအရှင်အနန္ဒာကတော့မြတ်စွာဘုရားနဲ့တဘာရလိုက်တာတော့မဟုတ်ဘူးသူကနောက်မှသက်သက်လိုက်တာနော်အဲ့ဒီလိုလိုက်ပြီးတော့သူကယဟန်ဝင်သွားတယ်ယဟန်ဝင်သွားပြီးတော့သင့်တော်တဲ့ဆရာသမားများနဲ့ဥပိ္ပစေဆရာတော်တွေနဲ့တရားတွေအားထုတ်အရှင်ဘုန်းတော်ကြီးမှာသောတာပန်ဖြစ်အဲဒီလိုနဲ့ပဲသရင်သောမြတ်စွာဘုရားနာအနိကသူမရှိဘူးဘယ်ချိန်ကြာမှမြတ်စွာဘုရားနာကိုအမြဲတမ်းစိတ်ကပ်ဖို့ရန်အတွက်ရောက်လာတယ်လဲဆိုရင်အသက်နှစ်ပေါင်း20ကြာမှဟုတ်တယ်မလားနှစ်ပေါင်း20ဆိုတော့မြတ်စွာဘုရားဝါဘလောက်ရပါလဲဝါ20ပေါင်းဘုရားဖြစ်တာက35နှစ်နော်တော်ရတာကလည်း29နှစ်6နှစ်ဒေါကရစရိယာကျင်းတော့ဖျားဖြစ်တော့အသက်ဘယ်လောက်မှဖြစ်တော့35နှစ်နှစ်ပေါင်း20ကျားမှအရှင်နာတာရောက်လာတယ်ဆိုတော့35ရဲ့မှာနှစ်20ပေါင်းလိုက်ရင်55မငယ်တော့ဘူးနော်အဲ့ဒီအချိန်ကျားမှအရှင်နာတာကမြတ်စွာဘုရားရဲ့အလုံးအကျွေးဖြစ်နေစတင်တောင်းယူရတာပါအဲ့ဒီကနေပြီးတော့မြတ်စွာဘုရားတက်တော့80မှာပြိနိဗ္ဗာန်ဆန်တယ်အရှင်အနန္ဒာက120ကျမ်းမှာပြိဋိဘဆန်းတယ်။အဲဒီလိုမြတ်စွာဘုရားရဲ့အကျိုးကိုဆောင်ရွက်လာခဲ့တဲ့ပုဂ္ဂိုလ်တက်တော်55နှစ်ကနေပြီးတော့တက်တော်80အထိမြတ်စွာဘုရားစီမှာအနိကပြည့်စုံဆောင်လျှောက်လာခဲ့တဲ့အရှင်အနန္ဒာဒါလည်းဖွားပဲတော်ပဲဟုတ်ရဲ့လားကျွန်တော်တကကြတော့ယသောတရာနော်ယသောတရာလည်းဖွားပဲတော်ပဲအဲ့ဒါမြတ်စွာဘုရားနဲ့တနေတဲ့တချိန်တည်းမှာမွေးဖွားတယ်။ပြီးတဲ့အခါကျတော့တက်တော်16နှစ်မှာတိတ္တရမင်းသားနဲ့ရတောတရာနဲ့လက်တထိမ်းများပြီးတော့ထိနှံသိမ့်ပိုက်ပါတယ်။ဟုတ်ရလား။နောက်မြတ်စွာဘုရားဖြစ်တယ်။ပ တရားဖြစ်ပြီးတော့ကပလောပြည်ကိုပြန်ကြွားမြတ်စွာဘုရားကပလောပြည်ကနေမကရာတိုင်းကိုပြန်ကြွားတဲ့အခါကျတော့တာကေဝင်မင်းသားတွေမြတ်စွာဘုရားနဲ့အတူတူကျန်ဝစ်ပြီးတော့မလာကုလာလိုက်သွားလားအဲဒီလိုလိုက်သွားတော့တာကေဝင်မင်းသားတွေရဲ့ကျင့်ရတော့ဇနီးတွေအများကြီးကြံခဲ့တယ်နော်အဲဒီလိုကြံခဲ့တဲ့ကျင့်ရတော်တွေနဲ့အတူတူရတော်တရာဘိက္ခုနီမှာဝတ်ပါတယ်နောက်ပိုင်းယဟန္တာဖြစ်ပါတယ်ဒါကသူရဲ့ဇာလအကျင့်ပေါ့ဟုတ်လားအားလုံးဘယ်နှယောက်ရှိသွားလဲ၄ယောက်ရှိသွားတယ်နံပါတ်၄ကအရှင်သန္တနံပါတ်၄ကကာလုဒာယီနံပါတ်၃ကအရှင်အနန္ဒာနံပါတ်၄ကရတော်တရာဒါကလူသားတွေကပေါ့နော်နောက်တစ်ခါလူသားမဟုတ်တဲ့ပုဂ္ဂိုလ်တွေကကဏ္ဍကမြင်းရယ်ဟုတ်လားနောက်ပြီးတော့ပါလဲပေါ်ရပြင်ရဲ့နောက်ပြီးတော့ရှိုးကြီးလေးလုံးရဲ့ဒါကတက်မဲ့ပေါ့ဟုတ်လားအဲကဏ္ဍကမင်းကတော့တက်တော့တက်ရှိပေါ့လူသားမဟုတ်ဘူးကဏ္ဍကမင်းပြီးတဲ့အခါကျတော့ပေါ်ရပြင်သူကတော့တက်မဲ့ရှိုးကြီးလေးလုံးကလည်းတက်မဲ့အားလုံးပေါ်လိုက်တော့ဖွားဘက်တော့ဘယ်နှဦးပါလိမ့်အဲ့ဒီ9ဦးထဲမှာပါဝင်ဖြစ်တဲ့အရှင်သန္ဓေမြတ်စွာဘုရားစီမှာရဟဝေပြီးတော့เนาะမြတ်စွာဘုရားစီမှာအနိကပြည့်စုံလို့ကြွေးတာတော့မဟုတ်ဘူးဒါပေမဲ့သူရဲ့စိတ်ထဲမှာဩဂေါရမဗုဒ္ဓလူဘဝတုန်းကသေတ္တမင်းသားအဖြစ်နေတုန်းကအမြဲတမ်းငါသူ့နောက်ကလိုက်နေရတာသေတ္တမင်းသားပဲကိုပဲသွားသွားမြင်းနဲ့သွားမယ်ဆိုရင်အဲ့ဒီမြင်းမိဆွဲပြီးတော့အမြဲတမ်းမလိုက်ရဘူးလားလိုက်ရလားသိတ္တတမင်းသာတောထွက်တဲ့အခါတုန်းကလည်းပဲငါကိုယ်တိုင်လိုက်ပို့ခဲ့ရတာလူဘဝနှစ်ပေါင်း29နှစ်လုံးလုံးဘလူနဲ့အနေများတယ်လဲဆိုရင်ရှင်သန္ဓေရှင်သန္ဓေရဲ့ကဏ္ဍကမြင်းရဲ့ဒါအမြဲတမ်းနေနေကြပေါ့နော်အဲဒီလိုနေနေကြဖြစ်တဲ့အတွက်ရှင်သန္ဓေကမြတ်စွာဘုရားအပေါ်မှာသူများတဲ့ပို့ပြီးတော့တန်ရောက်စဉ်မကြည့်ဘူးလားကြည့်ဒါငါဖရာငါရဲ့ဖရာငါရဲ့ဖားဘက်တော်ငါရဲ့ဆရာငါရဲ့ရှင်သခင်ဒီလိုကိုလူဘဝတော်ကငါပဲပြုစုနေရတာတောထွက်တော်လဲငါပဲလိုက်ဖို့ပေးရတာเนาะအဲဒီလိုမြတ်စွာဘုရားအပေါ်မှာပုဂ္ဂိုလ်ရေးရတာရောစဉ်တွေတွေ့ပြီးတော့တဏ္ဍသမုရိယသစ္စာတွေအကြောင်းရင်းခံခဲ့တဲ့အတွေ့တရားထုတ်တဲ့အခါမှာမဲ့ဖို့ရရလားမရဘူးမြတ်စွာဘုရားပေါ်မှာပုဂ္ဂိုလ်ရဲ့တန်ရောစဉ်တွေတွေ့ထားလို့ဘာဖြစ်လို့ပါလဲပုဂ္ဂိုလ်ရဲ့တန်ရောစဉ်တွေတွေ့ထားလို့အဲ့ဒီတန်ရောစဉ်မဖြတ်နိုင်တဲ့အတွေ့အဲ့ဒီတန်ရောစဉ်မစွန့်နိုင်တဲ့အတွေ့အရှင်သန္ဓေတရားမရဘူးသိလို့မလားအရှင်သန္ဓေတရားမရဘူးတဏှာလည်းလည်းပဲတွေ့တာတယ်ငါရဲ့အရှင်သခင်ငါရဲ့အရှင်သခင်ဆိုတဲ့ဒိဋ္ဌိနဲ့ကောမတွေ့တာဘူးလားတွေ့တာလားတွေ့တာတာပဲအဲ့လိုတွေ့တာနေတဲ့အတွက်ရှင်သန္ဓေတရားရရလားမရဘူးတရားမရဘူးမြတ်စွာဘုရားဒီမှာနှိကနေတဲ့အခါကျတော့တရားတော့နာပါလိမ့်မယ်ဒါပေမဲ့တရားမရဘယ်ချိန်မှမတရားရတယ်လဲဆိုရင်မြတ်စွာဘုရားပရိနိဗ္ဗာန်စံပြီးမှတရားရတာဟုတ်လားဘလို့ကုညီနဲ့တရားရတယ်လဲအရှင်အာနန္ဒအကုညီနဲ့တရားရတာအရှင်အာနန္ဒကအကဲခတ်တယ်ရှင်သန္ဓေ။ဩငါရဲ့ဖွားဘက်တော်သန္ဓေသူတရားမရသေးဘူး။သူရဲ့ပြောပေါ်သဘောတွေကြီးလိုက်တဲ့အခါကျတော့အရှင်သန္ဓေဒီယုံနာကွဲသလားမေးတော့ယုံနာမကွဲဘူး။ဒီလိုမလား။ပုဂ္ဂိုလ်ပဲတတ္တဝါပဲငါပဲသူပဲဆိုတဲ့ဒိဋ္ဌိဆိုတဲ့မရှိဘူးလားရှိနေလား။ရှိနေတယ်။အဲဒီလိုပုဂ္ဂိုလ်ပဲငါတတ္တဝါပဲငါပဲသူပဲဆိုတဲ့အမြင်နေရှိနေတဲ့အတွက်ယုတ်တရားအပေါ်မှာဉာဏ်နဲ့ထိုးထွင်းပြီးတော့သိနိုင်ရလားမသိနိုင်ပါဘူး။နာတရားအပေါ်မှာဉာဏ်နဲ့ထိုးထွင်းပြီးတော့သိနိုင်ရလားမသိနိုင်ပါဘူး။ခန္ဓာတရားအပေါ်မှာဉာဏ်နဲ့ထိုးထွင်းပြီးတော့သိနိုင်ရလားမ
သိနိုင်ပါဘူး။
အဲဒီလိုမသိနိုင်တဲ့အတွက်နော်တရားမရတာပဲ။ဟုတ်ရဲ့လား။ဒါကြောင့်မလို့အရှင်အာနန္ဒကနေပြီးတော့အရှင်သန္ဓေတရားရစေခြင်းအကျိုးကပရမဆုံးဘာလို့ပြရတယ်ဆိုရင်အရှင်သန္ဓေရဲ့တန်တမှာစွဲနေတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့စွဲလေးတွေပျောက်အရင်ကြိုးစားပြရတယ်။မ ပါဆွဲပြောင်းကြိုးစားပြရတော့ဘဂဝန္တရဝါဒရဲ့ဆွဲသည်ဒိဋ္ဌိအနေနဲ့ပြောတော့ဗာဒိဋ္ဌိတော့အဲသက္ကာယဒိဋ္ဌိဒီလိုမလားအဲဒီသက္ကာယဒိဋ္ဌိကြီးခံနေတဲ့အတွက်အရှင်သန္တာတရားမရတာပဲနော်တရားမရတာပဲအဲဒီတော့မှသက္ကာယဒိဋ္ဌိအစွဲကိုပြောင်းအောင်ဖြောက်ဖို့ရန်အတွက်အရှင်အနန္တကဟောဒီပရိစ္ဆသမုပ္ပါဒ်ရမဟောရဘူးလားဟောရလားပရိစ္ဆသမုပ္ပါဒ်ရလေ့လာလိုက်တဲ့အခါကျတော့ပရိစ္ဆသမုပ္ပါဒ်ရဆိုတာကပုဂ္ဂိုလ်တွေလားတတ္တဝါတွေလားဓမ္မတရားတွေလားအဝိဇ္ဇာသင်္ခါရဆိုတာလဲပုဂ္ဂိုလ်တတ္တဝါလားဓမ္မလားဝိညာဏယောတလရဏပသဝရဏဆိုတာလဲပုဂ္ဂိုလ်တတ္တဝါလားဓမ္မတဏှာဥပါဒကံဆိုတာလဲပုဂ္ဂိုလ်တတ္တဝါလားဓမ္မသာတိသရမရဏဆိုတာလဲပုဂ္ဂိုလ်တတ္တဝါလားဓမ္မဒီတော့ပရိစ္ဆသမုပ္ပါဒ်တရားသည်ပုဂ္ဂိုလ်တတ္တဝါကိုပြောတာလားဓမ္မကိုပြောတာပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာရင်ပုဂ္ဂိုလ်တတ္တဝါတွေ့မှာလားဓမ္မကိုတွေ့မှာလားဓမ္မကိုတွေ့မယ်အခုဓမ္မတရားဘယ်နှပါလဲ7ပါးပြောပါဦးဘယ်လိုတွေပါလဲအဝိဇ္ဇာဝတ္တန္တရာရှင်မင်းစွာ၌သူငါကားစဖြစ်သည်များကတတ္တမဟုတ်ဓမ္မံထုတ်တော်ဝတ္တန္တရာရှင်မင်းစွာ၌တတ္တမရာလုံးကျင်လည်လာခဲ့ရတဲ့ဝတ္တန္တရာကြီးတဲ့မှာတဲ့သူငါကားစဖြစ်သည်များကသူပဲငါပဲပုဂ္ဂိုလ်တတ္တဝါပဲယောက်ျားပဲမိန်းမပဲလို့အမျိုးမျိုးသောဘဝတွေဖြစ်နေတာတွေကိုတဲ့တတ္တမဟုတ်ဓမ္မံထုတ်တော်စစ်စစ်ကြည့်လိုက်တဲ့အခါကျတော့တတ္တန္တရာလုံးကျင်လည်လာခဲ့တာပုဂ္ဂိုလ်လည်းမဟုတ်ပါဘူးတဲ့တတ္တဝါလည်းမဟုတ်ပါဘူးတဲ့ဓာတ်ဆိုတဲ့သဘောတရားတွေတကူပိတကူကြောင်းကျိုးဆက်သွယ်ပြီးတော့ကျင်လည်နေတာပါတဲ့ဟုတ်ရလားမှန
်ပါဗျာ
ဘုသန္တရာရှင်မင်းစွာ၌သူငါကားစဖြစ်သည်များကတတ္တမဟုတ်ဓမ္မံထုတ်တော်သူပဲငါပဲတတ္တဝါပဲလို့အမျိုးမျိုးဖြစ်နေကြတဲ့ပုဂ္ဂိုလ်တွေကိုဝေဖန်ပြီးတော့သုံးသပ်ပြီးတော့စစ်စစ်ကြည့်လိုက်မယ်ဆိုရင်ပုဂ္ဂိုလ်တွေတွေ့မှလားတတ္တဝါတွေတွေ့မှလားဓာတ်သဘောတွေတွေ့မှလားတတ္တမဟုတ်ဓမ္မံထုတ်တော်နာယုံနှစ်သိအမြင်လင်းလို့အရိဒာသဘောတွေကိုတဲ့အချင်းချုပ်လိုက်မယ်ဆိုရင်တဲ့နာယေရုပ်ရနှစ်မျိုးတည်းပဲရှိပါတယ်တဲ့ဘာတမျိုးရှိတော့တတ္တမဟုတ်ဓမ္မံထုတ်တော်နာယုံနှစ်သိန်းအမြင်လင်းတော့အရိတဲ့နည်းနည်းလေးချက်ပြီးတော့ပြောလိုက်မယ်ဆိုရင်တဲ့အယင်ဝိဇ္ဇာထုံမဖြာ၍သရဏမရဏဆုံးကြသည်အယင်အဝိဇ္ဇာထုံမဖြာ၍အစဆုံးကဘယ်လိုပါလဲအဝိဇ္ဇာအဆုံးကဘယ်လိုလဲအဝိဇ္ဇာကစသရမရဏမှာဆုံးအရင်အဝိဇ္ဇာထုံမဖြာ၍သရမရဏဆုံးကြသည်ဓမ္မအပြား7ပါးကိုဘယ်နှပါးလဲ7ပါးပါအဲဒီဓမ္မအပြား7ပါးကိုဤကားလူပင်ဤလင်းနှစ်ပဲ့ခြင်းလွဲ့လျက်တဝဲလီလီဟွန်းွယ်စီတဲ့နော်အဲ့ဒီဓမ္မအပြား7ပါးပရိစ္ဆသမုပ္ပါဒ်တရား7ပါးကိုတဲ့လူပဲနာပဲပုဂ္ဂိုလ်တ attva လည်းပဲလို့ထင်ပြီးတော့ဘုသံဃာတွေရှင်နေကြတာပါတဲ့တကယ်တမ်းရှိတာကတခြားလားငါ7ပါးလားအဲ့ဒီငါ7ပါးကလည်းအချင်းချင်းလည်းတော့တခြားလားယုံနံလားပုဂ္ဂိုလ်တွေလား attva တွေလားယုံနံတရားတွေလားပုဂ္ဂိုလ်တွေလား attva တွေလားခန္ဓာ5ပါးလားသတ္တရာလုံးကျင်လည်လာကြတာပုဂ္ဂိုလ်ဖြစ်နေကျင်လည်တာလားခန္ဓာ၅ပါးဖြစ်နေကျင်လည်နေတာလားပုဂ္ဂိုလ်တ attva လို့ထင်နေတာဒါကအထင်ပဲတခြားအထင်လားဒိဋ္ဌိအထင်လားဗာဒိဋ္ဌိတော့သက္ကာယဒိဋ္ဌိဒီလိုမလားတကယ်တမ်းရှိတာကဘယ်နှပါးလဲ7ပါးဘယ်နှပါးပါလဲအချင်းချုပ်လိုက်တော့ယုတ်တရားနဲ့ခန္ဓာအပြင်ဘယ်နှပါးလဲအဲ့ဒီတရားတွေပဲဖြစ်နေတာပါတဲ့ဟုတ်ရဲ့လားတတ္တမဟုတ်ဓမ္မံထုတ်တော်နာယုံနှစ်သိအမြင်လင်းတော်အရင်အဝိဇ္ဇထုံမဖြာ၍သရမရဏဆုံးကြသည်ဓမ္မအပြား7ပါးကို ဤကလူပင်ဤလင်းနဲ့ပဲထင်လွဲလျက်တဝဲလီလီဟုံးလို့စီတဲ့နော်လူပင်နဲ့ပဲတတဝါပဲလို့ထင်နေရတဲ့တွေ့တဲ့ဘုသံဃာကြီးမစီကားဘူးလားစီကားနေလားတခြားမြင်နဲ့မြင်လို့လားပုဂ္ဂိုလ်တတဝါမြင်နဲ့မြင်လို့လားပုဂ္ဂိုလ်တတဝါမြင်နဲ့မြင်တာဒီဗာဒိဋ္ဌိတော်သက္ကာယဒိဋ္ဌိရှိနေရင်နိဗ္ဗာန်ရောက်မှလားသံဃာလဲမှလားအရှင်သာနာသက္ကာယဒိဋ္ဌိရှိလို့နိဗ္ဗာန်မရောက်တာဟုတ်တယ်မလားအရှင်အနန္ဒာနဲ့တွေ့တဲ့အခါကျတော့အရှင်အနန္ဒာကတက္ကရာဒိဋ္ဌိဖြုတ်မပေးရဘူးလားဖြုတ်ပေးရလားဖြုတ်ပါဘူးဗျာ။ဘယ်တရားပြပြီးဖြုတ်ပေးတာလဲ။ပဋိစ္စသမုပ္ပါဒ်တရားပြပြီးဖြုတ်ပေးတာ။နော်။ဘုန်းတော်ပရိသတ်တွေလည်းပဲယနေ့ပရိသတ်သမုပ္ပါဒ်တရားကိုလေ့လာခြင်းသည်ဗာဒိဋ္ဌိဖြုတ်ဖို့ပါလေ။ဟေးအတိတ်ကာလတုန်းကဝိဇ္ဇာနဲ့သင်္ခါရပြစ္ဆုတ်ဗာမဝိညာဏယုတ်သာလာရဏဖတ်တာဝေဒနာတဏှာဥပါဒကံဆိုပြီးတော့ပြစ္ဆုတ်ပံအင်္ဂါ၈ပါးအနာကကြတော့ဘာတွေပါလဲဇာတိနဲ့သရမရဏဒီလိုမလားဒါကြောင့်ပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာကြည့်လိုက်မယ်ဆိုရင်ပုဂ္ဂိုလ်တွေကတတ္တဝါတွေတွေ့တာလားဓမ္မတရားတွေတွေ့တာလားဓမ္မတရားတွေပဲတွေ့မယ်အဲဒီဓမ္မတရားကိုဓမ္မတရားတိုင်းပဲသဘောပေါက်လိုက်မယ်ဆိုရင်ဘာတွေရှင်းပါလဲပုဂ္ဂိုလ်တ attva လို့ထင်တာကဗာဒိဋ္ဌိသက္ကာယ။ဟောဒါပုဂ္ဂိုလ်တ attva မှာမဟုတ်ဘဲဓမ္မတရားတွေပဲလို့သဘောပေါက်ရင်ဗာဒိဋ္ဌိစင်တော့သက္ကာယ။အဲဒီဓမ္မတရားတွေကလည်းပဲတဲ့။ဘုရားကဖန်ဆင်းတာလည်းမဟုတ်ဘူး၊ဗြဟ္မာကြီးကဖန်ဆင်းတာလည်းမဟုတ်ဘူး။နော်။တကောရှင်ဝါကြီးတဲ့တဇုံတရားသောပုဂ္ဂိုလ်ကဖန်ဆင်းတာလည်းမဟုတ်ပါဘူးတဲ့။ဘယ်ကြောင့်ဖြစ်တာလဲ။အကြောင်းကြောင့်ဖြစ်တာ။ဘယ်ကြောင့်ဖြစ်တာပါလဲ။အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပြောကြည့်စမ်းအကြောင်းကပဋိစ္စအကျိုးကသမုပ္ပါဒ်ဘာလဲပြန်ပြောဒီတော့ပဋိစ္စသမုပ္ပါဒ်တရားလေ့လာတဲ့အခါမှာအကြောင်းတရားနဲ့အကျိုးတရားကိုလေ့လာတယ်လောကမှာဖြစ်နေတဲ့ဖြစ်စဉ်တွေကလည်းဘာနဲ့ဘာတော့အကြောင်းနဲ့အကျိုးတွေကြီးပဲဒီလိုမလားအကြောင်းနဲ့မှလည်းပုဂ္ဂိုလ်သားတစ်ပါးပါရလားအကျိုးနဲ့မှလည်းပုဂ္ဂိုလ်သတ္တဝါပါရလားအေးပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့ဓမ္မအကြောင်းအကျိုးတွေဆက်သွယ်ပြီးတော့ဖြစ်နေတာပါပဲလို့သဘောပေါက်တဲ့အခါကျတော့ဝိသိကိစ္စကိဋ္တာမသိဘူးလားသိလားဓမ္မကိုဓမ္မအတိုင်းမြင်တော့ဗာဒိဋ္ဌိစင်အကြောင်းအကျိုးကိုသဘောပေါက်တော့ဝိသိကိစ္စကိဋ္တာမသိဘူးလားသိလားဒီတော့ပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာခြင်းသည်ဗာကိဋ္တာတွေကိုသတ်ဖို့လေ့လာနေတာလေဒိဋ္ဌိကိဋ္တာနဲ့ဝိသိကိစ္စကိဋ္တာတံပြောပါအောင်ဒါကြောင့်ပရိစ္ဆသမုပ္ပါဒ်တရားကိုဒိဋ္ဌိပြုတ်တရားလို့ဒီလိုပြောတာပါဘာလဲလဲဒိဋ္ဌိပြုတ်ရင်ဝိသိကိစ္စကမသိဘူးလားသိလားဟုတ်ပြီဒိဋ္ဌိကိဋ္တာနဲ့ဝိသိကိစ္စကိဋ္တာသိရင်သောတာပန်မဖြစ်ဘူးလားဖြစ်လားအပေရကမဖြစ်ဘူးလားဖြစ်လားအပေရကဖြစ်လို့နိဗ္ဗာန်ကပွင့်ပြီးတော့အေးသောတာပန်ဖြစ်ချင်ပါတယ်ဆိုရင်ပါကိဋ္တာတွေတရားသတ်ရမှာပါလေဒိဋ္ဌိကိဋ္တာနဲ့ဝိသိကိစ္စကိဋ္တာတရားသတ်ရမယ်ဒိဋ္ဌိနဲ့ဝိသိကိစ္စသတ်ချင်ပါလေဆိုရင်လည်းပဲဘယ်တရားလေ့လာရမှာလဲပရိစ္ဆသမုပ္ပါဒ်တရားမှာငါဘယ်နှပါရှိတော့အကြောင်းတရားကဘယ်နှပါလဲအကြောင်းတရားက၅ပါအကျိုးတရားကဘယ်နှပါလဲအကျိုးတရားက၇ပါအားလုံးပေါင်းတော့အေးအဲ့ဒီ၇ပါးရဲ့သဘောကိုကြည်ကျင်ညင်ညင်ဖြစ်အောင်သင်လဲသင်ယူရမယ်ကျင်လဲကျမှတ်ရမယ်သဘောပေါက်အောင်လဲကြိုးစားရမယ်ကြိုးစားပြီးတော့အဲ့ဒီတန်းလည်းပဲလက်တွေ့ကြည်ကျင်ကြိုးကိုအားထုတ်ကြရမယ်အဲ့ဒီလိုအားထုတ်ကြရင်မိမိတို့ရည်မှန်းသောနိဗ္ဗာန်ချမ်းသာဧကံရောက်ပါလိမ့်မယ်လို့သဘောပေါက်ပြီးတော့ကဲသာရုကိုတော်လိုက်ကြအောင်ဆိုအေးဂျမချန္နာသာဖြင့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနေလာတဲ့ပွဲတင်နေအောင်ပြုစုစောင့်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။